တိုင်းပြည်မှာငြိမ်းချမ်းရေးမခိုင်မာတာကြောင့်နိုင်ငံစီးပွားရေးနဲ့တိုးတက်မှုပိုင်းမှာအားနည်းစေတယ်လို့စီမံကိန်းနဲ့ဗန္ဒာရေးဌာနပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါအပြင်ကုန်သွယ်ရေးမှာလုံငွေပြနေတာကြောင့်လည်းတိုင်းပြည်ဖွံ့ဖြိုးဖို့အဟန့်အတားဖြစ်နေတယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခသတင်းပေးပို့ထားတာနားဆင်ပါရှင်
။နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ငြိမ်းချမ်းရေးမရသေးတဲ့အခြေအနေကိုဆက်ဆက်ပြီးတော့ဝန်ကြီးဦးကျော်ဝင်းကပြီးခဲ့တဲ့စနေနေ့မှာပြောဆိုသွားခဲ့တာပါ။တိုင်းပြည်ငြိမ်းချမ်းရေးရှိမှသာနိုင်ငံစည်းပွားတိုးတက်ပြီးနိုင်ငံလည်းတိုးတက်လာမယ်လို့ဝန်ကြီးကပြောဆိုလိုက်ပါတယ်
။နိုင်ငံတကာနိုင်ငံဖော်ပြတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့ငြိမ်းချမ်းတာယာမှုအေးချမ်းတာယာမှုရှိမှဖြစ်မယ်ဆိုတော့ကျွန်တော်တို့ကောင်းစွာယုံကြည်ပါတယ်။နားလည်းနားလည်းပါတယ်။စည်းပွားရေးကိုဘယ်လောက်ပဲကျွန်တော်တို့ကြိုးစားအားထုတ်ငြိမ်းချမ်းရေးမရှိရင်စည်းပွားရေးကမတိုးတက်နိုင်ဘူး။ကျွန်တော်တို့ငြိမ်းချမ်းရေးလည်းရတဲ့တစ်ချိန်တည်းမှာလည်းစည်းပွားရေးကိုကျွန်တော်အောင်မြင်လို့ရမယ်။စီဝိုင်းအောင်မြင်မှလည်းငញ្ញမ်းကြီးကအထောက်အကူဖြစ်မယ်
။ပြီးခဲ့တဲ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေနဲ့တွေ့ဆုံပွဲမှာဝန်ကြီးကအခုလိုပြောဆိုခဲ့တာပါ။ NLD အစိုးရလက်ထက်မှာစီဝိုင်းမူဝါဒအသစ်နဲ့တာထွက်ဖို့ခြေလှမ်းပြင်တဲ့အနေနဲ့သမရဦးသိန်းစိန်လက်ထက်ကထုတ်ပြန်ထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေကိုပြန်လည်ပြင်ဆင်ပြီးတော့ပြဋ္ဌာန်းထားပါတယ်။လက်ရှိအစိုးရအနေနဲ့စီးပွားရေးဘိုင်းကိုဘယ်လိုမူဝါဒတွေနဲ့ကင်တွယ်သွားမလဲဆိုတာကိုစိတ်ဝင်တစားစောင့်ကြည့်နေပေမဲ့အခုချိန်ထိတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်ရှိတိုင်းပြည်ရဲ့ကုန်သွယ်မှုဘိုင်းကလုံငွေပြနေသလိုဝင်ငွေထွက်ငွေဘိုင်းကလည်းလုံငွေပြနေစေပါ။ဒီလိုအခြေအနေကိုကြော်လွန်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကုန်သွယ်မှုဘိုင်းလုံငွေပြနေတာကိုအဆုံးသတ်ဖို့လိုနေတယ်လို့ဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ
်။ Budget deficit trade deficit overly light on machine ကျွန်တော်ပြည်သူတွေကျေလက်ဒေသမှာရှိတဲ့900ရာခိုင်နှုန်းအထက်မှာရှိတဲ့ကျွန်တော်တို့ရဲ့ပြည်သူတွေစာဝတ်နေရေးလူနေမှုဘဝတွေနေပါနေတာတွေဒါတွေကိုလည်းကျွန်တော်တို့ကအနှုတ်လက္ခဏာဖြစ်တဲ့ဆက်လက်ပြီးတော့လက်ဆင့်ကျပြီးတော့တည်သွားရမယ့်အခါမှာအဲတော့စီးပွားရေးမူဝါဒရဲ့သဘောတရားအရ theory အများကြီးရှိပါတယ် macro economic theory macro economic theory အများကြီးပေါ့ဒါပေမဲ့ကျွန်တော်တို့ကပကတိလက်တည်အခြေအနေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စကိုကျွန်တော်တို့ရထားဘူးတာချင်းရဆုံးဖြတ်တဲ့ခါကျရင်တုံ့တက်တဲ့ခါကျရင်ဒီ budget deficit ကနိုင်ငံတိုးတက်မှုတဲ့ပဂရိအဟန္တာကြီးဖြစ်နေတယ်။နိမိတူပဲ trade deficit ကလည်းကျွန်တော်နိုင်ငံရဲ့ပဂရိအဟန္တာကြီးဖြစ်နေတယ်။ပြည်သူတွေရဲ့စောင့်ဝင်နေမှုနေပါနေရလည်းပဲကျွန်တော်ရဲ့ပဂရိအဟန္တာကြီးဖြစ်တယ်
။တိုက်ပွဲတွေ၊နယ်မြေမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်မူဆယ်နေဆက်ကုံတွယ်ရေးမှာထုတ်ပြန်ထားတဲ့စင်းတွေအရကြည့်မယ်ဆိုရင်လေကုံတွယ်မှုဘိုင်းဟာအရင်နှစ်ကထက်ရုံနေသွားတာရှိပါတယ်။ဒီလ10ရက်နေ့အထိမူဆယ်နေဆက်ကုံတွယ်ရေးစုံဘက်ကနေထုတ်ပြန်ထားတဲ့စင်းတွေအရကုံတွယ်မှုဘိုင်းကိုကြည့်မယ်ဆိုရင်အရင်နှစ်ကာလတူကုန်သွယ်ရေးထက်ဒီနှစ်မှာအမေရိကန်ဒေါ်လာတန်း300ကျော်ရောင်းနေတာကိုတွေ့ရမှာဖြစ်ပါတယ်။တိုက်ပွဲတွေအပြင်နေမြေမအေးချမ်းတာကလည်းကုန်သွယ်မှုဘိုင်းကိုအားနည်းလာစေတယ်လို့ထောက်ပြမှုရှိနေပါတယ်။ရခိုင်ဒေသဘက်မှာဆိုရင်လည်းစစ်တွေနေဆက်ကုန်သွယ်ရေးစုံကကုန်သွယ်မှုပမာဏဟာအရင်နှစ်ကာလတူပမာဏထက်ရောင်းနေတာတွေရှိပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတာကနေဆက်ကုန်သွယ်ရေးပေါ်မှာထိခိုက်မှုတွေရှိနေတဲ့အပေါ်ချင်းရွှေဟောနေဆက်ကုံသွေးရေးဦးစီးဌာနကညွှန်ကြားရေးမှူးဦးမင်းစော်အေးကအခုလိုပြောဆိုသွားပါတယ
်။ကုန်စည်စမှုကလောလောဆယ်တော့ကျွန်တော်တို့အရင်ကဆန်တော့ညော့သွားတာကြတာ။အရင်တော့ကျွန်တော်တို့တရက်ကိုပြန်ပြဟိုကုန်လုံးပမာဏဒေါ်လာ300ကျွဲလောက်ရှိတယ်လေ။အခုဆိုတာဒေါ်လာဟို900ကျွဲမှရှိပါတယ်။ကုန်ကျိုးတစ်ချုံလောက်ညော့သွားတာပေါ့နော်။အရင်တော့တော့တရက်ကို100ဝန်းကျင်ပေါ့။100ဝန်းကျင်100လောက်ရှိတယ်မ100ကျော်ပေါ့နော်။အခုဆိုတော့ဒါအလုံးစုံဝင်ကျွန်တော်တို့ပြာ15ကြီးစီးနေစေဒီဝင်ကြလောက်ပဲရှိတော့တာကြံကားတွေမပါဘူးကြံကားတွေကဒီတော့ကြံဆိုတော့အကြလဲကနအဲ့ပေါ်မှာမကြည့်တာပေါ့နော်ဒါပေမဲ့ပြောင်းနေဆိုရင်တော့ဒါအရင်ကတရားကျော်ဝင်နေကအစီအစဉ်ဝင်ကြလောက်ပဲရှိတော့
လူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာမြန်မာနိုင်ငံရဲ့ကုန်သွယ်ရေးရဲ့အဓိကနေရာတွေဖြစ်တဲ့မူဆယ်ချင်းရွှေဟောစတဲ့နေရာတွေမှာဖြစ်နေတာပါ။လာမယ့် 2018-2019 မှာမြန်မာနိုင်ငံအနေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးနေရာတစ်ခုဖြစ်စေရမယ်လို့ဝန်ကြီးကကတိပေးပြောဆိုထားပါတယ်။လက်ရှိရင်းနှီးမြှုပ်နှံမှုမှာမလိုလားအတိတ်မူဝါဒပိုင်းတွေကိုပြုရင်ပြောင်းလဲမယ်လို့ပြောဆိုထားသလိုရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးဖို့နဲ့အခြားကုန်သွယ်မှုပိုင်းတွေတိုးတက်လာဖို့အတွက်တီစဲဥပဒေအချုပ်ကိုပြင်ဆင်သွားမယ်လို့လည်းသူကပြောဆိုထားပါတယ်ရှင်။